နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုရွေးကောက်ပွဲမဲမသမားလုံမှုနဲ့အလုံးနဲ့ထောင်နန်း၃နဲ့နောက်ထပ်ချမှတ်လိုက်ပါတယ်ဒေါ်ဆန်းစုကြည်နဲ့အတူသမရဟောင်းဦးဝင်းမြင့်ဆိုရအဖွဲ့ရုံးဝင်ကြီးဦးမင်းသူတို့ကိုရွေးကောက်ပွဲအပေါ်မလျော်ဩဇာသုံးတယ်ဆိုပြီးတော့ရာဇဝတ်ကြီးဥပဒေပုံမှန်130ကာကြီးရအလုံးနဲ့ထောင်နဲ့3နှစ်စီနေပြီးတော့အချင်းတော်တရားရုံးကဒီနေ့ပြည်တံချမှတ်လိုက်တာပါအသက်89နှစ်ရှိဖြစ်တဲ့ဒေါ်ဆန်းစုကြည်ပေါ်နိုင်ငံတော်ရှေ့ဝက်ချက်အဥပဒေချိုးဖောက်မှုသဘောကဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအာရီလိုက်စားမှုအမှုတော်တော်များများနဲ့တရားစွဲဆိုထားပြီးတော့ဒီမတိုင်ခင်ကတော့ထောင်နဲ18နှစ်ချမှတ်ထားပြီးဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးချနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီဘက်ကပိတ်ထားပါတယ်။ဩဂတ်လအတွင်းကပဲဒေါ်ခင်ကြီးဖောင်ဒေးရှင်းနဲ့ဆက်ဆက်နေတဲ့အဂတိမှု၄မှုအတွက်ထောင်နဲ6နှစ်ချမှတ်ခဲ့ပြီးတော့ဒီလာထဲမှာလည်းလာရောက်တော့စီမံကိန်းအဲ့ဒီမှာလာရောက်တော့စီမံကိန်းမီနီယာတစ်ခုရယူခဲ့တာနဲ့စီမံကိန်းအတွင်းနေထိုင်ဖို့နေဆောက်လုပ်တယ်ဆိုတဲ့အမှုတွေပေါင်းပါတယ်။ဒါအပြင်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာတွေရယူခဲ့တယ်ဆိုတဲ့အမှုတွေလည်းဒေါ်ဆန်းစုကြည်အပေါ်ထောင်3နှစ်ချမှတ်ခဲ့ပါသေးတယ်။ဒီနေ့နောက်ထပ်ချမှတ်လိုက်တဲ့ထောင်နဲ့3နှစ်ကိုတော့တခြားအမှုတွေနီးတူအယူခံဝင်သွားမယ်လို့အမိမဖော်လို့တဲ့တရားရေးသတင်းရက်ကွက်ကပြောပါရခင်ဗျာ။